နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာထိုင်းနိုင်ငံမှာကျင်းပမယ့်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံရဲ့35ချိန်မြောက်ထိပ်သီးအစည်းအဝေးတက်ဖို့မနှက်ဖြန်ထွက်ခွာတော့မှာပါ။ဒေါက်အောင်ဆန်းစုကြည်ဟာအာဆီယံထိပ်သီးစည်းအဝေးအပြင်တခြားဆက်နွယ်နေတဲ့စည်းအဝေးပွဲတွေကိုတက်တာအပြင်ဒီထိပ်သီးအစည်းအဝေးပွဲကိုလာတက်ကြတဲ့သက်ဆိုင်ရာနိုင်ငံအသီးသီးကခေါင်းဆောင်တွေနဲ့လည်းတရားတွေ့ဆုံသွားဖို့ရှိပါတယ်။လက်ရှိမှာရခိုင်ပြည်နယ်တွင်ဖြစ်ပေါ်နေတဲ့ပဋိပက္ခတွေကြောင့်မြန်မာနိုင်ငံဟာနိုင်ငံတကာရဲ့အာရုံစိုက်မှုဖိအားပေးမှုတွေရင်ဆိုင်နေရတာကြောင့်အာဆီယံလိုဒေသတွင်းနိုင်ငံတွေရဲ့ထောက်ခံမှုရလာအောင်နီလန်သစ်တွေရှာဖွေလှုပ်ဆောင်မှုလိုအပ်ကြောင်းနိုင်ငံရေးလှိလာသူတွေကပြောပါရယ်ကုစောထက်ကတင်ပြထားပါရယ်ရှင
်အာဆီယံထိပ်သီးအစည်းအဝေးမှာကိုရီးယားကျွန်းဆွယ်ပြဿနာတောင်တရုတ်ပင်လယ်ပြဿနာသဘာဝပတ်ဝန်းကျင်ကိစ္စတွေပြီးတော့ WTO အပြောင်းအလဲကိစ္စအပါအဝင်ရခိုင်ပြည်နယ်ကနေတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြရဲ့ရိုဟင်ဂျာပြဿနာတွေကပုံမှန်အလေးထားဆွေးနွေးရတဲ့ကိစ္စတွေဖြစ်ပါတယ်နိုင်ငံတကာဖိအားရရှိနေတဲ့မြန်မာနိုင်ငံဟာအာဆီယံထိပ်သီးဆွေးနွေးပွဲမှာနီလန်းသစ်တွေနဲ့ချင်းကပ်ဆွေးနွေးအဖြစ်ရှာတင်ကြောင်းမဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ ISP ရဲ့ပြင်ပဆက်သွယ်ဆက်ဆံရေးတောင်းအခမ်းဦးအောင်သူငင်းက VOE ကိုပြောပါတယ်။
ကျွန်တော်တို့နိုင်ငံရဲ့ပြဿနာဆိုတော့ဒီအာဆီယံနဲ့မှဟိုအရေးကြီးတဲ့ကိစ္စတော့ဟုတ်တယ်ဒါပေမဲ့ဒေသတစ်ခုလုံးနဲ့ချုပ်ကပ်လို့ရှိရင်တို့ကပို့ပြီးတော့ဟိုအရေးကြီးတဲ့ကိစ္စတွေရှိတယ်လို့ယူဆနိုင်တာပေါ့ဒီဘူးရပြောရင်တော့အာဆီယံနိုင်ငံတွေကကျွန်တော်တို့ကိုဖိအားပေးခြင်းနဲ့သဘောထားမရှိပါဘူး။အာဆီယံရဲ့သဘောထားတော့သူတို့ဘယ်လိုဝိုင်းကူပေးရမလဲဆိုတဲ့ဟာမျိုးပါပဲ။ဆိုတော့ဒီကိစ္စမှာသူတို့ရဲ့အခန်းကဏ္ဍရှိမလားသူတို့ဝိုင်းကူပေးရမလဲဆိုလို့ရှိရင်သူတို့ကကူပေးခြင်းနဲ့ဆိုတဲ့ဟာပဲ။အဲ့တော့ကျွန်တော်မြင်လာတော့ဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အနေနဲ့အခုလက်ရှိညီလာခံသွားရဆိုပါလို့ရ။သွားရဆိုလို့ရှိရင်လည်းကျွန်တော်တို့ဘက်ကဘယ်လိုခေါ်မလဲအဆိုပြုချက်တွေကျွန်တော်တို့ဘက်ကနီလန်းသစ်တွေပေါ့ဒီလိုဆွေးနွေးနိုင်ရင်တော့ကောင်းမယ်တော့ထင်ပါတယ်။
ရခိုင်ပြည်နယ်အရေးကိစ္စကိုအရှေ့အောင်အာရှနိုင်ငံအသင်းဖြစ်တဲ့အာဆီယံကကူညီဖို့ကြိုးစားနေကြောင်းဇန်နဝါရီ18ရက်ကထိုင်းနိုင်ငံချင်းမိုင်မြို့မှာလုပ်တဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့နှစ်ရက်ကြာအစည်းအဝေးမှာဥက္ကဋ္ဌတောင်းယူထားတဲ့ထိုင်းနိုင်ငံကပြောခဲ့တာဖြစ်ပါတယ်။အာဆီယံမှာစီးပွားရေးဖွံ့ဖြိုးဖို့အားယူနေတဲ့ CLMV လို့ခေါ်တဲ့ကမ္ဘောဒီးယား၊လာအိုမြန်မာ၊ဗီယက်နမ်နိုင်ငံတွေမှာမြန်မာနိုင်ငံဟာပြည်တွင်းရေးပြဿနာတွေကြောင့်ပုံပြီးကြိုးစားရမယ်အနေအထားဖြစ်တယ်လို့နိုင်ငံရေးစီးပွားရေးပညာရှင်တွေကထောက်ပြကြပါတယ်။နိုင်ငံတော်စီးပွားရေးအကြံပေးဒေါက်တာအောင်ထွန်းသက်ကတော့မြန်မာနိုင်ငံအနေနဲ့စီးပွားရေးအင်အားကြီးနှစ်နိုင်ငံကြားမှာရှိလို့အားသာချက်တွေရှိနေကြောင်းထောက်ပြပါတယ်
။ကျွန်တော်အင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့တရုတ်နဲ့အိန္ဒိယနဲ့ချိတ်ဆက်နေတဲ့နေဆက်ဖြစ်နေတဲ့နိုင်ငံဖြစ်တယ်။အဲ့တော့ရှားရုမှာသူများတွေမှမရှိတဲ့မဟုတ်လောက်စုဟိုဘာလို့မှထိုင်းနဲ့ဗီယက်နမ်တို့ကထိုင်းနဲ့နေစားပြည့်နေပြီမဲ့ဟိုဆရာတို့ကအိန္ဒိယနဲ့နေစားပြည့်ဆိုတဲ့ခါကျတော့အဲ့ဒီအခွင့်အရေးကဆရာတို့တို့အခွင့်အရေးပဲအဲ့တော့ဟိုလူကြီးတွေအဲ့လိုဆွေးနွေးနေမယ်အောက်မိပါတယ်ဘာလို့လို့ရတဲ့ဟာကြီ
းအာဆီယံလွတ်လပ်သောကုန်သွယ်မှုဆိုင်ရာသဘောတူညီမှုအာဖတာကိုတွားရဲ့အခါမှာမြန်မာနိုင်ငံအနေနဲ့ဒေသတွင်းနိုင်ငံတွေနဲ့ပူးပြီးပူးပေါင်းဆောင်ရွက်တင်ကြောင်းစီးပွားရေးပညာရှင်တွေကထောက်ပြကြပါတယ်အာဆီယံနိုင်ငံတွေအချင်းချင်းဆွေးနွေးအဖြစ်ရှာမှသာလျှင်အချင်းချင်းကုံသွယ်ရေးမှာနင်းနာမှုမရှိဘဲမျက်မျက်တတဆောင်ရွက်နိုင်မှာလို့စီးပွားရေးပညာရှင်ဦးမင်းခင်ကအခုလိုတုံ့တက်ပါတယ်
။ဒီမှာလည်းအာဆီယံဒီအပါအဝင်အဓိကတော့ထိုင်းပေါ့နော်။အဲ့ဒါကြတော့ကျွန်တော်နေကောင်းနေတာပေါ့နော်။အဲ့ဂျပန်နဲ့လည်းဟိုစာကြည့်ကြည့်ပါလိမ့်မယ်ခင်ဗျာခါတာရှိတော့အဲ့ဒီအပိုင်းပြီးတော့ဆွေးနွေးရတာကျွန်တော်တို့ဒီရှိခဲ့တဲ့တိုးပြီးတော့အများကြီးတိုးနေလို့ဖြစ်နေတယ်ကျွန်တော်အဲ့လိုလုပ်မှသာကိုကျွန်တော်တို့အခုဖြစ်နေအတားဒီပါလေးဖြစ်လာပြီးတော့ဒီအခုတင်းမှုခွင့်ကြီးပြေးလာတဲ့အခါဒီအရာကကိုယ်တိုင်ကြီးမှာညစ်လာတယ်။ပမာကံများဖြစ်ရှိနေတဲ့အခြေအနေလည်းမရှိသေးဘူး။ကုန်တရာ CLMB plus 5ပေါ့နော်။အဲ့ဒါကိုဒီပြရနိုင်လို့ရှိနေတယ်။ခိုင်းရထောက်တယ်ပေါ့နော် CLMB ကလည်းဒီကွန်ပျူတာလေးနဲ့လည်းဆက်ပြီးလို့ရှာဒါရီနဲ့ပြန်ဆိုင်ပေါ့နော်။ဒီမျက်ကလည်းအခြေအနေကိုကျွန်တော်သွားနေတယ်။
အဖွဲ့ဝင်နိုင်ငံတစ်ခုချင်းစီရဲ့ပြည်တွင်းရေးကိုဝင်ရောက်မဆွတ်ဖက်ရဘူးဆိုတဲ့ policy ကိုအာဆီယံအဖွဲ့ကချမှတ်ထားတာကြောင့်ရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့ Rohingya ပဋိပက္ခနဲ့ပတ်သက်လို့အစောပိုင်းမှာဝင်ရောက်ဆွတ်ဖက်တာမျိုးမရှိခဲ့ပေမဲ့အခုနောက်ပိုင်းမှာတော့မလေးရှား၊အင်ဒိုနီးရှားလိုမွတ်စလင်အများစုနေထိုင်တဲ့နိုင်ငံတွေရဲ့ဖိအားပေးမှုတွေကြောင့်အဖွဲ့ရဲ့ရည်တည်ချက်အနည်းငယ်ပြောင်းလဲလာတာကိုတွေ့ရပါတယ်မြန်မာအစိုးရကတော့ Rohingya ဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြတဲ့သူတွေကိုပြန်လည်လက်ခံရေးအတွက်တော့ဘင်္ဂလားဒေ့ရှ်အပါအဝင်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်